Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါတော့ဒါရှင်များရှင် View American တက်ကနေ2024ခုနှစ် March 12ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်သူ့ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Light Meter 1925 30 nits အပြင် Light Meter 190 nits ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas အဖွဲ့ကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ပေးဖို့ Israel နိုင်ငံသား၏ဝန်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီမှတောင်းဆိုလိုက်ပါတယ်မြန်မာနဲ့ဒေသရင်းမှာတရုတ်နိုင်ငံလို့ဇီကာလျှက်စစ်ကားတွေရောင်းချပေးဖို့ရှိနေပါတယ် Move Forward Party ကိုဖျက်သိမ်းဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကတောင်းဆိုနေပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီနဲ့ KIA တို့ကြားတိုက်ပွဲဆက်လက်ပြီးတော့ပြင်းထန်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့
ဒီဟာဒီ MI-35 ကတော့မချင်းနာဘက်ကနဲ့လာပြီးတိုက်ပွဲဖြစ်တဲ့နေရာမှာရင်ပစ်တယ်ကျွန်တော်တို့ဘက်ကလည်းသူ့ကိုပြန်ပစ်တယ်ချင်းနာ၄၀ဘက်ကိုပြန်သွားတယ်တဲ့ဖြစ်စုသွားပြီလားမီးလောင်သွားပြီလားဆိုတဲ့အပိုင်းကိုတော့ဘယ်သူမှတည်ပြုပေးနိုင်တာမရှိသေးပါဘူး
ကျန်ရေးပြန်ကြားရေးတောင်းကံဘုံမကြီးတော်ဘူးပြောပြသွားတာပါဒီအကြောင်းသတင်းအဖြစ်ဆုံးကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူစစ်ကောင်စီဖလူးစခန်းကိုတင်ပိုက်လိုက်ကြောင်း GNU ပူပေါင်းတပ်ဖွဲ့ကျင်းကြတာအပါအဝင်မြန်မာနယ်ခြားသောတပ်ဖွဲ့ဝင်180လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတာနောက်ဖားကန်မြို့ဘက်မှာကြောက်စိမ့်တွင်မြေပြိုမှုအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရနယ်တူအင်္ဂါညတိုင်းတင်ဆက်ပေးနေကြအမေကြီးရောကြအစီအစဲမြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကဘာတူလာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်တော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
အစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်စီကိုလက်ဗနွန်ကနေရော့ကက်အလုံး100လောက်ပစ်ခတ်ရမှာတုံးခဲ့တဲ့ပစ်စင်3ခုကိုဖျက်ဆီးဖို့အတွက်လေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စစ်ပွဲအတွင်းမှာနေဆက်ဖြစ်ကျော်တိုက်ခိုက်မှုတွေကြောင်းပြည်ပခန့်တွေကျယ်ပြန့်လာမှာကိုနိုင်ငံတကာရဲ့စိုးရိမ်မှုတွေကပိုပြီးမြင့်တက်နေပါတယ်။ဟာမတ်စစ်သွေးကြောအဖွဲ့ကိုချိန်မုန်းတဲ့စစ်စင်ရေးနဲ့အတူဂါဇာတောင်ပိုင်းခန်ယူနစ်အေရီးယားမှာလေကြောင်းတိုက်ခိုက်မှုအစ်စ်တွေလုပ်ခဲ့တယ်လို့အစ္စရေးကအင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါသေးတယ်။ဂါဇာမှာစာနယ်ဇင်းကအကျက်တဲနဲ့ကြုံတွေ့နိုင်တယ်လို့ကုလသမဂ္ဂကသတိပေးထားချိန်မှာပဲကယ်ဆယ်ရေးပစ္စည်းတန်ချိန်200တင်ဆောင်ထားတဲ့သင်္ဘောတစင်းကဒီကနေ့မှ Cyprus စိတ်ကန်းကနေထွက်ခွာသွားပါတယ်။ဒါဟာ Arzobama ပြည်တော်စု Spain Prahita လုပ်ငန်း Proactiva Open Arms နဲ့အကူအညီပေးရေးအဖွဲ့ War Central Kitchen တို့အကြားပူးပေါင်းဆောင်ရွက်ထားတဲ့အကူအညီတွေလည်းဖြစ်ပါတယ်။ War Central Kitchen တည်ထောင်သူ Joe Andres ကတော့အကူအညီပေးရေးသင်္ဘောထွက်ခွာလာနေဖြစ်ကြောင်းနဲ့တနေ့ကိုတန်းနဲ့ချီတဲ့အစားအစာတွေယူဆောင်လာနိုင်တယ်လို့သူ့ရဲ့ X လူမှုကွန်ရက်မှာရေးသားထားပါတယ်။လက်ရှိမှာအစ္စရေးရဲ့ထိုးစစ်ကြောင့်လူပေါင်း 3,100 ကျော်သေဆုံးခဲ့ပြီး 9,200 ကျော်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ Hamas ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ပြီးတော့ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချမှတ်ပေးဖို့ Israel နိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဂါဇာမှာဖြစ်နေတဲ့ပဋိပက္ခအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့မှုတွေအကြောင်းအစိုးရကထုတ်ပြန်ထားတဲ့ကိစ္စနဲ့ပတ်သက်လို့မနေ့တနင်္လာနေ့မှာ American ပြင်သစ်နဲ့ Britain တို့ဦးဆောင်ခေါ်ယူတဲ့အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီစီဝေးဘွဲကိုတက်လာတဲ့ Israel နိုင်ငံသားရဲ့ဝန်ကြီး Israel Katz ကအဲ့ဒီလိုပြောကြားလိုက်တာပါဒီအစိုးရခန်းစာကိုထုတ်ပြန်တဲ့ပဋိပက္ခတွေအတွင်လိမ်မိုင်းအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ပရာမီလာပတ်တန်ကတော့အဲ့ဒီလုံခြုံရေးကောင်စီစီဝေးဘွဲမှာအစိုးရခန်းစာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
That I'm horrified by the injustice of women and children being killed in Gaza by countless bombs, gunfire. And I'm also outraged by the level of death.
Gaza ကိုမရေမတွက်နိုင်တဲ့ဘုံတွေကျဲချခဲ့တဲ့အတွက်အမျိုးသမီးနဲ့ကလေးငယ်အများအပြားသေဆုံးခဲ့ရတဲ့အပြင်မိသားစုလိုက်မျိုးဆက်တစ်ခုလုံးသေဆုံးပျောက်ကွယ်သွားခဲ့ရတဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းဘုံတလုံးကျဲချတိုင်းကဘာကြီးအတွင်တရားမျှတမှုပုံမှုစိတ်တုံးလာကြောင်းသူရီမန်းချက်ကလိမ်မိုင်းဆိုင်ရာစော်ကားခံရမှုတွေမရှိတဲ့စစ်ပွဲဖြစ်လာဖို့အတွက်မဟုတ်ပဲ ကဘာကြီးမှာစစ်ပွဲတွေခြုံငိမ့်သွားရေးအတွက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။မနေ့အောက်တိုဘာလ9ရက်နေ့ကလေးကဟာမတ်အဖွဲ့ရဲ့ပြန်ပေးဆွဲခြင်းခံထားရတဲ့တရားခံတွေဟာလည်းအဲ့ဒီလိုအကြမ်းဖက်စော်ကားမှုတွေကိုခံစားရနိုင်တယ်ဆိုတာကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဟာမတ်တို့အစ္စရေးနိုင်ငံအတွင်းအကြမ်းဖက်ဝင်ရောက်တိုက်ခတ်မှုကြောင့်လူပေါင်း1200လောက်သေဆုံးခဲ့တာမှာတချို့တွေဟာအသက်မခံရခင်မှာလိမ်မိုင်းဆန်ရအကြမ်းဖက်စော်ကားမှုတွေပြုကျင့်ခံရကောင်းခံရနိုင်တယ်ဆိုပြီးတော့လည်းဆိုပါတယ်ရှင်။
ယူကရိန်းလိုလာတဲ့ပြည်သူစစ်တွေရဲ့နေဆက်ဖြတ်ကျော်မြေပြင်တိုက်ခိုက်မှုတွေကိုရုရှားတပ်ဖွဲ့ကခြေမုံနေစင်မှာပဲရုရှားနိုင်ငံမှာရှိတဲ့လောင်စာဆီတူလောင်ရနေရာနှစ်ခုကိုယူကရိန်းကဒရုန်းနဲ့ဒီကနေ့တိုက်ခိုက်မှုကြောင့်ပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ရုရှားကိုစန့်ကျင်တဲ့အုပ်စုနှစ်စုကနေဆက်ဖြတ်ကျော်ပြီးတော့ရုရှားနိုင်ငံထဲကိုဝင်ရောက်ခဲ့တာပါ။ဘဲဂူရော့ခ်စ်နဲ့ခါခ်စ်ဒေသတွေအပါအဝင်ရုရှားရဲ့ပြစ်မှတ်ထားနေရာတွေကိုယူကရိန်းအကြမ်းဖက်အဖွဲ့တွေကလမ်းကြောင်း၃ခုနဲ့ကျူးကျော်ဝင်ရောက်ခဲ့တာလို့ရုရှားကာကွယ်ဝန်ကြီးဌာနကပြောထားပါဗျ။ဒီနေ့ဖြစ်ခဲ့တဲ့ယူကရိန်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရုရှားရဲ့မြို့တော်အပြင်ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရုရှားပိုင်နက်ဒေသတွေကိုတိုက်ခိုက်ခဲ့တာပါ။ယူကရိန်းရဲ့မောင်းသူမဲ့လေယာဉ်တစ်စင်းကယူကရိန်းရဲ့985ကီလိုမီတာအကွာမှာရှိတဲ့ရေနံချက်ဆက်ယုံကိုမိရှုခဲ့တယ်လို့လဲ National Nagrad Data အုပ်ချုပ်ရေးမှူးကပြောပါရယ်ရုရှားနိုင်ငံအနောက်ပိုင်း RO Data မှာရှိတဲ့လောင်စာဆီဆက်ယုံတယုံမှာဒရုန်းပျက်ကျမှုကြောင့်မိလောင်မှုဖြစ်ပွားခဲ့ပြီးထိခိုက်သေဆုံးမှုမရှိဘူးလို့ Data ကန်အုပ်ချုပ်ရေးမှူးကပြောထားပါသေးတယ်မော်စကိုမြို့တော်ဝင်ဆာရဂေးဆာဗရာယင်ကလည်းရုရှားလေကြောင်းရန်ကာကွယ်တပ်တွေကရုရှားမြို့တော်စီကိုဥတီပြန်တန်းနေတဲ့ဒရုန်းတစ်စီးကိုဖျက်ဆီးခဲ့တယ်လို့ပြောပါတယ်။အပြက်အစီးတွေပြိုကျမှုကြောင့်ထိခိုက်ဒဏ်ရာရရှိမှုတော့မရှိဘူးလို့လည်းသူကပြောထားပါတယ်ရှင
်။ပင်လယ်နီဒေသအရေးကြောင်းတွာလာမှုတွေကိုချင်းချောက်တိုက်ခတ်နေတဲ့ယေမန်နိုင်ငံအခြေဆိုင်ဟူသီတပုံအဖွဲ့ရဲ့ရေအောက်ဒရုန်းနဲ့သင်္ဘောဖြတ်မစ်ဆိုင်းဒုံး18ခုကိုအမေရိကန်တပ်ဖွဲ့တွေကမနေ့တနင်္လာနေ့ကတိုက်ခတ်ခဲ့ပါတယ်။အီရန်ကကြောထောက်နောက်ခံပေးထားတဲ့ဟူသီတပုံအဖွဲ့ကစင်ကာပူနိုင်ငံပိုင်လိုင်ဘေးရီးယားမှတ်ပုံတင်ပနိုကီယိုဆိုတဲ့ကုန်တင်သင်္ဘောကိုသင်္ဘောဖြတ်ပဲထိန်းတပ်တုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလေကြောင်းကနေ6ကြိမ်တိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကယ်ရေးဌာနဆန်ကွန်ကပြောပါရယ်ဟူသီတို့ပြစ်လိုက်တဲ့ဒုံးကြီးတွေကသင်္ဘောကိုထိမှန်ခြင်းမရှိသလိုဝန်ထမ်းတွေလည်းထိခိုက်ဒဏ်ရာရခဲ့တာမရှိဘူးလို့ဆန်ကွန်ကပြောပါရယ်ကုန်တင်သင်္ဘောဟာယီမန်နိုင်ငံဆာလီဖ်မြို့နယ်ကီလိုမီတာ130လောက်အကွာအဝေးမှာတိုက်ခိုက်ခံခဲ့ရတာလို့ဗြိတိရှရေကြောင်းကုန်သွယ်မှုကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီတိုက်ခတ်မှုကိုသူတို့ပြုလုပ်ခဲ့ကြဟူသီအဖွဲ့ပြောခွင့်ရယာယာဆာရီယာကပြောကြားလိုက်ပြီးတော့အစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်ခံနေရတဲ့ဂါဇာကပါလက်စတိုင်းတွေနဲ့သွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့တိုက်ခတ်တာလို့ဆိုပါတယ်။မနေ့ကစတင်တဲ့တလကြာအစ္စလမ်ဘာသာဝင်တွေရဲ့ရမန်ဒန်ဥပုပ်ကာလအတွင်းတိုက်ခတ်မှုတွေကိုအရှိန်မြင့်သွားမယ်လို့လည်းဟူသီပြောခွင့်ရယာယာဆာရီယာကပြောပါတယ်ရှင
်ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ view ရဲ့အင်္ဂါညထိပ်တန်းရောက်သတင်းတွေကိုဆက်လက်ပြင်ဆက်ပေးနေပါတယ်ရှင်တရုတ်ကားထုတ်လုပ်ရေးဂျီလီစီးပွားရေးလုပ်ငန်းစုပိုင်းဇီကာလျှက်စစ်ကားကုမ္ပဏီကမြန်မာအိမ်နီးချင်းထိုင်းနိုင်ငံမှာလုပ်ငန်းခွဲတစ်ခုတိစောက်ပြီးတော့မြန်မာအပါအဝင်ဒေတာရင်းနိုင်ငံတွေကိုလျှက်စစ်ကားတွေဖြန့်ဖြူးရောင်းချဖို့ပြင်ဆင်နေပါတယ်။ဒေတာရင်းလျှက်စစ်ကားဖြန့်ဖြူးသူတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီနှစ်ပထမနှစ်ဝက်အတွင်းမှာပဲထုတ်လုပ်မှုတွေစတင်မှုစီစဉ်နေတယ်လို့ကုမ္ပဏီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဂျီလီလျှက်စစ်ကားရဲ့စီကာလျက်စစ်ကားတွေကိုဒေတာရင်းမြန်မာလာအိုနဲ့ဖိလစ်ပိုင်နိုင်ငံတွေမှာဖြန့်ဖြူးရောင်းချသွားဖို့သဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းနဲ့ဒီနိုင်ငံတွေမှာဒီနှစ်ဒုတိယ3လပတ်အတွင်းစတင်ရောင်းချမယ်အကြောင်းစီကာလျက်စစ်ကားထုတ်လုပ်ရေးကုမ္ပဏီပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိအသုံးပြုနေတဲ့လျက်စစ်ကားအများစုကတရုတ်နိုင်ငံကတင်သွင်းလာဖြစ်ပြီးတော့တွင်တွင်ကြဲကြဲသုံးနိုင်တာမျိုးတော့မရှိသေးပါဘူး။လောင်စာဆီပြက်လက်မှုအခက်အခဲတွေရှိနေတဲ့မြန်မာနိုင်ငံမှာအခုနောက်ပိုင်းလျက်စစ်ကားတွေကိုပို့ပြီးစိတ်ဝင်စားလာကြတယ်လို့လျက်စစ်ကားရောင်းချတဲ့လုပ်ငန်းရှင်တချို့ကပြောပါရယ်။ပြည်တွင်းမှာလိုင်စင်ရထားတဲ့လျက်စစ်ကားတွေဟာတစ်နှစ်အတွင်းအစီးရေ2600ကျော်ရှိတဲ့အကြောင်းဌာနဆိုင်ရာထုတ်ပြန်ချက်တချို့မှလည်းဖော်ပြထားပါရရှင်။
မြန်မာအိန္ဒိယထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲအတွင်းလွတ်တော်နေရအများစုအနိုင်ရထားတဲ့ပြုပြင်ပြောင်းလဲရေးလှူလာတဲ့ Move Forward Party ကိုဖျက်သိမ်းဖို့ ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုတောင်းဆိုမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်မထီမဲ့မြင်ဝေဖန်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးလေးရှိတဲ့ Least Majesty ဥပဒေကိုပြင်ဆင်သွားမယ်လို့ဆိုပြီးတော့ရွေးကောက်ပွဲမဲဆွယ်အနိုင်ရခဲ့တဲ့ Move Forward Party ကိုဖျက်သိမ်းပေးဖို့ကော်မရှင်အဖွဲ့ဝင်အားလုံးကတညီတညွတ်ထဲသဘောတူခဲ့ကြတဲ့အကြောင်းဒီကနေ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာပါတီခေါင်းဆောင်ဟောင်းဖီထာလင်ဂျာရွန်ရက်ဦးဆောင်တဲ့ဒီဥပဒေကိုပြင်ဆင်သွားမယ်အကြောင်းပါတီအနေနဲ့ပြောဆိုမဲဆွယ်ခဲ့တာတွေဟာအပြစ်ရှိတယ်လို့ဖွဲ့စည်းပုံတရားရုံးကဒီနှစ်အစောပိုင်းတော့ဆုံးဖြတ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းပါတီဖြတ်သိမ်းရေးတောင်းဆိုမယ်အကြောင်းပြောဆိုလိုက်တာပါပြုပြင်ပြောင်းလဲရေးပါတီအဖြစ်ယူဆခံထားရတဲ့ Move Forward Party ကတော့စစ်တပ်ပြုပြင်ပြောင်းလဲရေးအပြင်နိုင်ငံတွင်းမှာတော်ဝင်မိသားစုကစီးပွားရေးလုပ်ငန်းတွေကိုကြီးစိုးထားတာတွေကိုပြုပြင်ပြောင်းလဲသွားမယ်လို့ကတိပြုပြောဆိုထားတာပါMove Forward Party အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုကိုအနိုင်ရခဲ့ပေမဲ့လို့အဲ့ဒီအချိန်ကပါတီခေါင်းဆောင် Peter Limjar Romrat ကိုဝင်စည်းချုပ်နေရာအဆိုတင်သွင်းခဲ့တာမှာကန့်ကွက်ခံခဲ့ရတယ်လို့ညွန်ပေါင်းအစိုးရဖွဲ့စည်းရမှာလည်းခြံလက်ခံခဲ့ရတာဖြစ်ပါရဲ့ရှင
်ရုရှားမှာတရှိ့လုတ်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံထားရတဲ့တောင်ကိုရီးယားနိုင်ငံသားဟာရုရှားနိုင်ငံအရှိဖျားမှာအခြေစိုက်ပြီးမြောက်ကိုရီးယားအလို့သမားတွေကိုထောက်ပံ့ပေးနေတဲ့သာသနာပြုသူဦးသားဖြစ်တယ်လို့တောင်ကိုရီးယားမီဒီယာတွေကဒီကနေ့ပဲပြောပါတယ်။အစိုးရအရေးကြီးစာရွက်စာတမ်းတွေကိုနိုင်ငံခြားအေဂျင်စီတွေထံကိုလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့တောင်ကိုရီးယားနိုင်ငံသားဘဲကွန်ဆန်ဆိုသူကိုရုရှားနိုင်ငံဗလာဒီဗော့စတော့မြို့ကနေမော်စကိုမြို့ကိုလွှဲပြောင်းပေးခဲ့တယ်လို့ရုရှားနိုင်ငံပိုင်သတင်းအေဂျင်စီဖြစ်တဲ့ TASS ကပြောပါတယ်။ဒါဟာတောင်ကိုရီးယားနိုင်ငံသားတယောက်ကိုတရှိ့လုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ရုရှားနိုင်ငံမှာပထမဆုံးဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းသတင်းကဖော်ပြထားပါတယ်။အသက်53နှစ်အရွယ်ဘဲဟာဗလာဒီဗော့စတော့မြို့အခြေစိုက်ခီးသွားကုမ္ပဏီတစ်ခုကိုတည်ထောင်သူဖြစ်တယ်လို့လည်း TASS သတင်းအေဂျင်စီမှာဖော်ပြထားပါတယ်။တောင်ကိုရီးယားရုပ်မြင့်သံကြားလုပ်ငန်း JTBC ကလည်းဘေဟာရုရှားရှိမြောက်ကိုရီးယားအလို့သမားတွေအတွက်သာသနာပြုလုပ်ငန်းတွေဆောင်ရွက်နိုင်မှုယခုနှစ်အစောပိုင်းကတရုတ်နိုင်ငံကနေဗလာဒီဗော့စတော့မြို့ကိုတွားရောက်ခဲ့တာလို့လည်းပြောထားပါတယ်။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကတော့ဖမ်းဆီးခံရမှုကိုသိလာကြတဲ့ကကောင်စစ်ရုံးကအကူအညီတွေပေးအပ်ခဲ့ပြီးအခြေအနေတွေကိုစုံစမ်းနေစေဖြစ်တဲ့အတွက်အသေးစိတ်အချက်လက်တွေကိုတော့ထုတ်မပြောသေးပါဘူး။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတဦးကတော့ဖမ်းဆီးခံရတဲ့တောင်ကိုရီးယားနိုင်ငံသားဘေးကင်းစွာပြန်လည်လွတ်မြောက်နိုင်ရေးအတွက်ရုရှားအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့သတင်းတောက်တွေကိုပြောထားပါတယ်ရှင်
။ဂျပန်နိုင်ငံမှာယင်းနီးမြုပ်နှံမှုကုမ္ပဏီအလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တန်း90နီးပါးလိမ့်လံခံတယ်လို့ဆွဆွဲခံထားရတဲ့ဂျပန်နိုင်ငံသားအမျိုးသားတဦးကိုအင်ဒိုနီးရှားကဂျပန်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။အသက်43နှစ်အရွယ်ဂျပန်နိုင်ငံသားယာဆူကီယာမာဇာကီကိုပြီးခဲ့တဲ့ January လ31ရက်နေ့ကမလေးရှားနိုင်ငံကိုတတားလေတစည်းနဲ့သွားဖို့စူးစမ်းနေတော့ကေဘူရန်ရီရောင်ပြည်နယ်ဘူလမ်ကျောင်းအနီးမှာအင်ဒိရှားရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့တာပါလေပေါ်မှာအထောက်ထားမဲ့အင်ဒိုနီးရှားရွှေပြောင်းအလုပ်သမား၄ဦးနဲ့နောက်ထပ်၂ဦးပါဝင်တယ်လို့အာဏာပိုင်တွေကပြောပါရယ်ယာမာဇာကီကိုဘတ်တန်လူဝင်မှုကြီးကြပ်ရေးရုံးကိုဖေဖော်ဝါရီလ၂ရက်နေ့ကလွှဲပြောင်းပေးခဲ့ပြီးတော့တခြားသူတွေကိုတော့ရဲတပ်ဖွဲ့ကဆက်ပြီးတော့စစ်ဆေးခဲ့တာပါအစောပိုင်းတော့ကနာမည်အမှန်ကိုမဖော်ပြခဲ့တဲ့ယာမာဇာကီကိုဗီဇာချိုးဖောက်မှုနဲ့ရဲကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်နောက်ပိုင်းမှာမှသူကတရားခံပြေးဖြစ်နေတာကိုဖော်ထုတ်နိုင်ခဲ့ပါတယ်သူကဂျပန်နိုင်ငံတဝန်ကျေးလက်အလဲအပတ်ခရီးစဉ်တွေကိုစီစဉ်ပေးတဲ့အိုကာယာမာအခြေဆိုင်နီရှိရာမာကုမ္ပဏီအမှုဆောင်တဦးအဖြစ်လုပ်ကိုင်ခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအစီအစဉ်နောက်ဆုံးရသတင်းပြပချက်ကိုပြောပြပေးကြပါမယ်ဒီကနေ့ကချင်ပြည်နယ်မြစည်းနားမြို့အထွက်ကအကျဲရွာမှာစစ်ကောင်စီတပ်နဲ့ KIA အကြားထိတွေ့တိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပြီးတော့ဒီနေ့လာနေမနက်ကဖားကံမြို့နယ်ဘက်ကကတိုင်းတောင်စခန်းကိုလည်းထပ်မံသိမ်းယူလိုက်ကြောင်း KIA ဘက်ကသတင်းထုတ်ပြန်ပါတယ်မင်းညာပိုင်းကတော့ဝိုင်းမော်မြို့နယ်အောင်မြေနှစ်ရွာအနီးတိုက်ပွဲမှာစစ်ရဟတ်ရင်တစည်းကို KIA ဘက်ကပစ်ခတ်ခဲ့တယ်လို့ဒေသခံ800နီးပါးလောက်ဟာတိုက်ပွဲကြားမှာပြင်မိနေခဲ့ပါတယ်။ကစင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမုံကပြောပြပေးပါရှင်။
ကချင်ပြည်နယ် KIO ဌာနချုပ်လိုက်စာအနီးကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့က KIA ကချင်တပ်ကထိုးစစ်ဆင်ပြီးတဲ့နောက်မှာတော့မြစ်ကြီးနားဝိုင်းမော်နဲ့ဖားကန့်ဘတ်တွေမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေတာပါဒီကနေ့မနက်ပိုင်းမှာတော့မြစ်ကြီးနားမြို့အထွတ် အကျဲရွာမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့မနေ့ပိုင်းကလည်းဖားကံမြို့နယ်ကတိုင်းတောင်စခန်းကိုထပ်ပြီးတော့သိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
မချင်းနာကနဲ့အထွက်ပေါ့မန္တလေးဖြစ်ပါတယ်အဲ့ဒီအချင်းရွာမှာတိတုရင်ဆိုင်တိုက်ပွဲငယ်လေးဖြစ်တယ်ဆိုတော့ဒရင်နောက်ပဲကြားပါတယ်ဒီပြင်းဒရင်ပြရတော့မကြားရသေးပါဘူးဒီနေ့အချိန်တွေတော့ကျွန်တော်တို့လေစာဌာနချုပ်ကဝန်ကြီးနာတော့ခုတတိကတော့နင်းနေပါပဲခဏခေါက်ကံပတ်ကအချိန်တွေကတော့မနေ့ပိုင်းမှာတိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာကတော့တာမခံဘက်ကနဲ့ထွက်ပြီးမှအဲ့ဒီကတိုင်းတောင်ဘက်မှာစုနေတဲ့ဆက်ကစားတပ်ဖွဲ့တွေကိုကျွန်တော်တို့ဘက်ကနဲ့ပြန်ဝိုက်ပြီးမှအဲ့ဒီကတိုင်းတောင်ခါနေကိုပြန်တင်းထားတာဖြစ်ပါလေခဏ
အကျဲကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာနိုင်ဝက်ခန့်လောက်တိုက်ပွဲဖြစ်ပွားတာပါဖားကံမြို့နယ်ကတိုင်းတောင်စခန်းကို KIA ပူးပေါင်းတပ်တွေက2023ခုနှစ်ဩဂုတ်လအတွင်းကတကြိမ်သိမ်းယူခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တဲ့အချိန်မှာတော့ပြန်ဆုတ်ခွာခဲ့ရတဲ့နေရာလေးဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်းကဝိုင်းမော်မြို့နယ်အောင်မြင်နှစ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ MI-35 စစ်ရဟတ်ယာဉ်တစ်စင်းကို KIA ဘက်ကပစ်ခတ်နိုင်ခဲ့ပေမဲ့အပြက်စီးအခြေအနေကိုတော့မသိရသေးဘူးလို့အခုလိုပြောပါတယ
်။အမနေ့ကညနေ 9:06 နာရီအထိပေါ့နော်။အောင်မြင်နှစ်ဘက်မှာတိုက်ပွဲရှိပါတယ်။အနာနာရေကိုချင်းလာမှာအဲ့ဒီဟာဒီအမ်မိုက်တာဖိုင်ကတော့မချင်းနာဖက်ကနဲ့လာပြီးမှတိုက်ပွဲဖြစ်တဲ့နေရာမှာသူကလည်းရင်ပစ်တယ်အဲ့ဒါကိုကျွန်တော်တို့ဖက်ကနဲ့လည်းသူ့ကိုပြန်ပစ်တယ်အာချက်ချင်းကိုဟိုမချင်းနာလေစစ်ဖက်ကိုပြန်မှသွားတယ်တဲ့အဲ့ဒီလေစစ်ခဲမှာဖြစ်ဆူသွားပြီလားမီးလောင်သွားပြီလားဆိုတဲ့အပိုင်းကိုတော့ဘယ်သူမှတည်ပြုပေးနိုင်တာမရှိသေးပါဘူးဒါကြောင့်အဲ့ဒါနေပြချနိုင်တဲ့ဆိုတဲ့အပြည့်အစုံကိုတော့ကျွန်တော်တို့လေ့လာနေဆဲပေးဖြစ်ပါတယ
်ဒေတာရင်းသတင်းမီဒီယာတချို့မှာတော့အောင်မြင့်တစ်ကျေးရွာကအင်းလုံခပြည်သူစစ်စခန်းပြန်လည်ရရှိရေးအတွက်စစ်ကောင်စီဘက်ကမြေပြင်ကရောဝေဟင်ကပါအပြင်းထန်တိုက်ခိုက်နေတာကြောင့်တိုက်ပွဲကပြင်းထန်နေတယ်ဆိုတာကိုဖော်ပြပါတယ်အင်းလုံခပြည်သူစစ်စခန်းကိုဒီလ၈ရက်နေ့မှာတော့ KIA ဘက်ကသိမ်းယူနိုင်ခဲ့ပါတယ်လောလောဆယ်မှာတော့ဒေတာခန့်ပြည်သူ800လောက်ဟာအောင်မြင့်နှစ်ကျေးရွာထဲမှာပိတ်မိနေပြီးတော့သူတို့အတွက်စားတောက်ရေးအခက်အခဲရှိနေတယ်လို့အခုချိန်ထိလည်းပိတ်မိနေတဲ့အောင်မြင့်နှစ်ကျေးရွာကနေထွက်ခွာခွင့်မရသေးဘူးလို့ဒေသခံတဦးကပြောပါတယ
်သူတို့ခုတတိတော့ဒီဆက်လာနိုင်တယ်လို့ရှိရဘူးကျွန်တော်ရှိတယ်လို့တော့အဲ့လိုပြောဆုံးကြတော့မဆူဘူးနေကြတယ်ပေါ့နော်မကလေးတွေလည်းပါတယ်အသက်ကြီးတဲ့သူတွေလည်းပါတယ်ပြီးတော့နာမည်ကျန်းဖြစ်နေတဲ့သူတွေလည်းပါတယ်ခုရေရခက်ခဲလာတယ်စားတောက်လည်းခက်ခဲလာတယ်လို့တော့သူပြောနေတာလည်းရှိတယ်ပေါ့နော်အဲ့ဒီတော့လည်းအုံးနဲ့တော့ဆက်ပြေလို့ရတယ်။အဲဒီနေ့ဒီဆက်လာတော့ပြေပြေအဲဖြစ်ဖြစ်ရှိနေတာအဲခေါ်ထုတ်ဖို့စူးစမ်းနေကြတာလို့ရှိတယ်။ဒါပေမဲ့လည်းခုချင်းပြီးတော့ computer ချက်တောက်နေတော့
ဒီလိုမျိုးအောင်မြင်နှစ်ကျေးရွာမှာပိတ်မိနေတဲ့သူတွေကိုစစ်ပေးလို့ရကိုခေါ်ဆောင်နိုင်ရေးအတွက်မြစ်ကြီးနားမြို့ကချင်နှစ်ချင်းအတင်းတော် KPC ကချင်ငင်းညာရေးအကျိုးဆောင်အဖွဲ့ PCG နဲ့ဝါရှောင်းဆရာတော်တို့စူးစမ်းနေကြကြောင်းနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကခွင့်ပြုချက်မရတာကြောင့်ဒီကနေ့အထိထွက်ခွာခွင့်မရသေးကြောင်းဒေသခံတွေကပြောပါတယ်။ဝိုင်းမော်မြို့နယ်အောင်မြင်နှစ်ကျေးရွာမှာဒေသခံတွေပိတ်မိနေတာကတော့ဒီကနေ့ဆိုရင်၄ရက်ရှိလာပြီဖြစ်ပါတယ်။ဒါဟာစစ်ကောင်စီဘက်ကဒေသခံပြည်သူတွေကိုလူသားတိုင်းဖြစ်နေအသုံးပြုနေကြောင်းဝေဖန်တာတွေလည်းရှိနေပါတယ်ရှင်။
ကချင်ပြည်နယ်ပေါ်မှာစစ်ကောင်စီတပ်နဲ့ KIA တို့ကြားတိုက်ပွဲဆက်လက်ပြင်းထန်နေတဲ့တဲ့မတ်စုမောပြောပြပေးခဲ့တာပါအခုဆက်ပြီးတော့စစ်ကောင်စီရဲ့ဖလူးစခန်းကိုသိမ်းပိုက်လိုက်ကြောင်း KNU ပူးပေါင်းတပ်ဖွဲ့ကကြေညာတဲ့တဲ့ကိုပြောပြပေးပါမယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီရဲ့ဖလူးတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကမတ်လ17ရက်ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံကျေးရွာသားတွေထောင်ထဲပြီးတော့တောင်ရင်မြစ်အနီးကတဲတောင်တွေထိထွက်ပြေးတိမ်းရှောင်လာကြရပါတယ်။ဒီသတင်းကိုတော့ထိုင်းအခြေစိုက် view မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင်
။ KNU ကရင်မျိုးသားအစည်းယုံဒူပလာယာခရိုင်တပ်မ6နယ်မြေအတွင်းမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ဖလူးတပ်စခန်းကိုတော့မတ်လ17ရက်နေ့ညကကော်ပိုရာစစ်ကြောင်းနှင့်ဗီနွန်စစ်ကြောင်းကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်။
ဘလူးဝင်ကြတာနဲ့တမပေါက်တာနဲ့သိမကြအောင်သူတို့ကတခါလဲစုပ်ကြည့်တာပေါ့နော်ဟိုခုခံပြီးတော့စခန်းမပြရည်သူအစီကံတိုက်မယ်ဆိုတော့စိတ်ကြံမရှိတော့ဘူးသူတို့မှာအာစိတ်ပိုင်းဆိုင်ရာအရင်ကြီးကိုပြစ်စင်းနေတာတွေ့ရအဲကျွန်တော်တိုက်တာ9မိနစ်20မိနစ်ကျမှပဲအဲဒီကျမှစခန်းကိုအလုံးစုံဝင်ကြည့်လို့ရပါ
စခန်းကိုတိုက်ခတ်ရမှာအချိန်သိမကြပဲစစ်ကောင်စီတပ်သားတွေက ဆုတ်ခွာသွားကြတယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကခုခံနိုင်တာမရှိတဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေကိုတနေ့လုံးလုပ်ခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်
အော်သူကတော့အဲ့လိုမျိုးစံသိန်းတိုက်ပြီးတယ်နဲ့အနေကုန်ပေါ့နော်မနေ့9နိုင်နဲ့ည9နိုင်ရှိကိုလူရင်းနဲ့အကြီးကျယ်9နိုင်ကျဲတာပေါ့နော်အဲ့မှာရှိနေတဲ့လူမျိုးများမှာရှိတဲ့မြင်းလက်ပံကြွားတို့ပါတို့ကစီစီတွေကညာရင်းနဲ့ပြောင်းရှိပြောင်းရှိနေရတာပေါ့နော်ဒီနောက်ဒီမြင်းကလည်းဟိုတုံမုံမြင်းအကုန်ကျဲတဲ့နေရာဆင်းနေတော့ကျေးရွာကိုလည်းထိခိုက်တယ်ဆိုတော့သိရတယ
်စင်ငန်းညင်အောင်နဲ့ဖလူးစခန်းခမရ399စခန်းတွေကဇက်တိုက်ဆုတ်ခွာခဲ့ရပြီးလေချောင်းသုံးတိုက်ခိုက်တဲ့အတွက်အနီးနားကကျေးရွာတွေကပြည်သူတွေ4000တဲ့မနဲ့ထွက်ပြေးနေရကြောင်းတောင်ရင်မြဘေးကစစ်ဘေးရှောင်စခန်းကိုရောက်လာသူမနဲ့ပိုင်းအထိ900လောက်ရှိတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတဦးကလည်းပြောပါတယ
်ဘာလို့မောင်သူစပေါင်းအနေရနေပါရှိတယ်သူကကန်းစက်မှာတဲရီထိုးပြီးတော့တောင်ပြေပါပဲအဲကျွန်တော်တို့ဆန်ရဲအစီရဲ6ရဲနော်အစ်တော်ကဒီတော့အတင်းနဲ့လည်းအဲ့ဒါတော့သူတို့တပုတ်ထားတယ်အဲ့ဒါကဒီဘက်ရှောက်စကားမဲ့လာတယ်တချို့ကြတော့လည်းဟိုဘက်ဒီဆက်ကန်းစက်တွေမှာကိုင်းနေကြတာပါဒီဘက်ကောင်းတော့ကုလို့မရဘူ
းမလ9ရက်နေ့ကစပြီးမြဝတီခရိုင်သင်္ကန်းညီနောင်မှာရှိတဲ့ချင်းမြန်တရင်ခမရ395စခန်းကို KNL ကင်းအမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆီးခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဖလူးစခန်းအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။နှစ်ဖက်တိုက်ပွဲတွေကြောင့်အခုဆိုရင်ပလောတပိုးတောင်ယာကြီး၊ကျိုးပင်ဖျားကုန်းကွင်းညားမူကစောဝါလေးပလောတပိုးရွာအောင်စတဲ့နေရာတွေကဒေသခံ2400နီးပါးကတော့စစ်ဘေးရှောင်တဲ့စခန်းတွေကိုရောက်ရှိလာခဲ့ပြီးအခုချိန်ထိလည်းထွက်ပြေးလာနေသေးဖြစ်ပါတယ်ရှင်။
စစ်ကောင်စီရဲ့ဖလူးစခန်းကို KNU ပူးပေါင်းတပ်ဖွဲ့သိမ်းပိုက်လိုက်တဲ့တဲ့မိုက်အေးမှာပြောပြပေးခဲ့တာပါအခုတစ်ခါတော့ဖကတ်မျိုးဘက်ကကြောက်စိန်တွင်မြေပြိုမှုအခြေအနေကိုမပြောပြပေးခင်မှာမြန်မာနယ်ကြားစောက်တပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးစီမှာရယ်စစ်ကောင်စီတပ်ဖွဲ့ဝင်အယောက်180ထက်မနည်းနေဆက်ဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲခိုးလုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတဲ့တွေမှာဖော်ပြထားပါတယ်ဒီလူတွေနဲ့ပတ်သက်လို့အများဆုံးပြန်ပို့ဖို့စီစဉ်နေတယ်လို့လည်းပြောပါဒီတဲ့ရန်ကုန်ကပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါရှင
်။ရခိုင်ပြည်နယ်မောင်နှောမြို့နယ်ကစစ်ကောင်စီနယ်ကြားစောင့်တပ်ဖွဲ့ဝင်180ထဲမနည်းဟာနယ်စပ်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘန်ဒါဘန်မြို့ကနိုင်ခေါင်ချာရီအရက်ထဲထွက်ပြေးခိုလုံဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဒီကနေ့အစောပိုင်းကဖော်ပြထားတာပါ။ပထမဆုံးအနေနဲ့အရက်ဘက်ဝတ်စုံနဲ့အမှုထမ်း29ဦးရောက်လာပြီးနောက်ထပ်အယောက်150လောက်ညနေပိုင်းမှာထပ်မံရောက်ရှိလာခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားစောက်တပ်နဲ့ဘန်ဒါဘန်ခရိုင်အုပ်ချုပ်ရေးမှူးရုံးကလက်ထောက်ကော်မရှင်အဖွဲ့ဝင်ရှားမူဂျာဟစ်ဦးတင်သတင်းတွေမှာပြောဆိုထားပါတယ်ဒီလူတွေနဲ့ပတ်သက်လို့လက်ရှိအခြေအနေကိုရိုဂျာအရေးကူညီဆောင်ရွက်ပေးနေသူဖြစ်တဲ့ကိုတင်ဆိုးကအခုလို့ VOA ကိုပြောပြပါတယ
်လောလောဆယ်ကျွန်တော်တည်တလို့ဆိုရင်တရားနည်းပါလို့ပေါ့သူတို့ကတော့ဒီဘင်္ဂလားဒေ့ရှ်ရှားရီဟိုဟာရှိတယ်လေဟိုဘာလဲဘလူးပြောမလဲ BGP ဘောဘော်ဒါကအဲဒီဘင်္ဂလားဒေ့ရှ်ကအဲဒီသူတို့ရဲ့လက်အောက်မှာရှိတယ်ဒါမဲ့လောလောဆယ်ကတော့သူတို့အဲဒီ refugee ခန်းနာမှာရှိတယ် transit point တခုတည်းမှာသူတို့ထားတယ်ချိန်မှာတော့မထားဘူး public ချိန်မှာလည်းမဟုတ်ဘူးအဲဒီသူတို့ကတသက်အဲဒီလူတွေကိုလူတိရောက်လာရင်တားတဲ့နေရာတွေနောက်ပြီးတော့တခြားနေရာကိုပို့မယ်ဆိုရင်အဲ့ဒီမှာတားတဲ့နေရာတွေသူတို့လောက်တော့တာရှိတယ်အဲ့ဒီနေရာမှာတားတယ
်ထုတ်ပြန်ထားတဲ့စင်အတိအကျရဖို့ခက်ခဲတယ်လို့ဒီရောက်လာတဲ့သူတွေကိုတီးတန့်ထားရှိထိမ့်သိမ်းထားကပြင်ပနဲ့တွဲခွင့်မပေးတာတွေရှိတယ်လို့သူကပြောပါတယ်2023နှစ်ကုန်ပိုင်းလောက်ကစလို့ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားချင်းဘက်နဲ့ရခိုင်ဘက်မှာစစ်ပြင်းထန်လာပြီးနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာအိန္ဒိယအပြင်ဘင်္ဂလားဒေ့ရှ်စီကိုပါထွက်ပြေးခိုလိုမှုတွေရှိလာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်လာတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းမတ်လ10ရက်ကရခိုင်တပ်တော် AA ကမောင်နှောမြို့မြောက်ဘက်အောင်တပြေနယ်ကြားစောင့်တပ်နဲ့စစ်ကောင်စီတိုက်ပွဲပြင်းထန်ခဲ့ချိန်မှာစစ်ကောင်စီနယ်ကြားစောင့်တပ်ဖွဲ့ဝင်ရာနဲ့ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလွတ်မြောက်သွားတယ်လို့ရခိုင်တပ်တော်ဘက်ကထုတ်ပြန်ထားပါတယ်။ခိုလုံလာသူတွေမှာလက်နက်တွေပါလာပြီးလက်နက်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်တလောထိမ့်သိမ်းထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။လက်နက်ဘလောက်ပါဝင်လဲဆိုတာကိုတော့မပြောထားပါဘူး။ဒီလူတွေပြန်ပို့ဖို့စီစဉ်နေတာနဲ့ပတ်သက်လို့ကိုတင်ဆိုးက VOA ကိုခုလိုပြောပြလာပါတယ်
။ လုံးလုံးစသူတို့ကဘာမှမပြောသေးဘူးသူတို့ကလည်းစဉ်းစားရတယ်နော်အဲ့ဒီဘယ်လိုလဲဆိုတော့သူတို့ကိုပထမတကောအသုံးတို့ကအပြင်ကလူတွေကအဲ့ဒီ right group တွေပေါ့အဲ့ဒီလူကိုယ်လှုပ်ရှားတဲ့လူတွေရိုဟင်ဂျာလှုပ်ရှားတဲ့လူတွေကအဲ့ဒီနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကပြည်သူလူထုတွေပြည်သူလူထုတွေဆိုတော့သူတို့ကလူကိုယ်လှုပ်ရှားတဲ့လူတွေပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအဲ့ဒီလူတွေကသူပြောတယ်လာတဲ့လူတွေကိုနည်းနည်းပါးပါးစစ်မေးပါဆိုပြီးတော့စစ်ပေးပါဆိုလို့တော့ဒါပေမဲ့သူတို့မသိဘူးမသိဘဲနဲ့လွတ်ပေးလိုက်တယ်ဒီတကောတော့ဘယ်လိုပြောမှမပြောတတ်ဘူးဘင်္ဂလားဒေ့ရှ်အခြေအနေကလည်းတင်းမကောင်းဒါရှင်းပြပြသူတို့ရဲ့အဲ့ဒီသူတို့နိုင်ငံအတွင်းမှာသူတို့ရဲ့နိုင်ငံရေးကလည်းနည်းနည်းရှုတ်ချကန့်နေတယ်ဘယ်လိုလုပ်မှတော့မပြောတတ်ဘူ
းလက်ရှိမှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြန်မာဘက်ခြမ်းမှာတိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီတိုက်ပွဲတွေကနေပြစ်လိုက်တဲ့လက်နက်ကြီးတစ်လုံးဘင်္ဂလားဒေ့ရှ်ဘက်ကြာရောက်ခဲ့ပြီးနယ်စပ်မှာရှိတဲ့ဒေသန္တရကောင်စီအဖွဲ့ဝင်2ဦးကိုထိမှန်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူးအစောပိုင်းကဖေဖော်ဝါရီ4ရက်ကနေ10ရက်နေ့အထိရခိုင်ပြည်နယ်တွင်တိုက်ပွဲတွေအတွင်းစစ်ကောင်စီနယ်ကြားဆောင်ရဲတပ်ဖွဲ့ဝင်အပါအဝင်ဝန်ထမ်းနဲ့မိသားစုဝင်300ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံခဲ့တာရှိခဲ့ပါတယ်။ဒီလူတွေကိုဖေဖော်ဝါရီ15ရက်မှာတော့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ကဝင်ရောက်ခိုလုံလာတဲ့စစ်ကောင်စီဘက်ကလူတွေကိုကားနဲ့တဆင့်ကော်ပစားစိတ်ကန်းကိုပြန်ပို့ဆောင်ပေးခဲ့ပါတယ်။အဲဒီကနေစစ်ကောင်စီရဲတပ်တင်မောတွေဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာရှိခဲ့ပါတယ်ခင်ဗျာ။
မြန်မာနယ်ကြားဆောင်တပ်ဖွဲ့ဝင်180ထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာတဲ့တဲ့တင်ကိုစံကျော်ပြပြပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဖားကန်မြို့ဘက်ကကြောက်စိမ့်တွင်းမြေပြိုမှုအခြေအနေကိုပြောပြပေးကြပါတယ်ကချင်ပြည်နယ်ဖားကန်မြို့ကကြောက်စိမ့်ကုမ္ပဏီတစ်ခုရဲ့လုပ်ကွက်ခြင်းတွေကိုအနီးနားကနှုန်ကန်ပြူကျခဲ့ရကမုံလွန်ပိုင်းအထိသေဆုံးသူအ ਨੇ ဆုံးအလောင်းနှလောင်းကိုရှာဖွေတွေ့ရှိထားကြောင်းကေဇေးရေးအဖွဲ့တွေကပြောပါရယ်ဒီနေ့အစောပိုင်းမြေပြိုမှုမှာ30လောက်ပျောက်ဆုံးနေတယ်လို့လည်းပြောပါရယ်ဒီအကြောင်းရုံကတရေပြေပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
်ဖားကန်မြို့နယ်ဆိုင်းတောင်ကျေးရွာမနမော်မှာရှိတဲ့ကျောက်စိမ့်လုတ်ကွက်ထဲကိုဒီကနေ့မနက်၄နာရီလောက်ကရွှွန်နုံကန်တစ်ခုပြိုကျခဲ့ပြီးညပိုင်းအလုပ်ဆင်းနေတဲ့ကုမ္ပဏီဝန်ထမ်းအယောက်30ကျော်လောက်ပျောက်ဆုံးနေကြောင်းကေဇေးအဖွဲ့တချို့က VOE ကိုပြောပါရယ်ပေ300လောက်ကျေပြီးတော့အတော်နတ်တဲ့လုတ်ကွက်ဖြစ်လို့ခက်ခက်ခဲခဲရှာဖွေနေရကြောင်းလည်းပြောပါရယ်ဒီကနေ့မနက်7နာရီလောက်အထိအပေါ်ရန်သာရှာဖွေနိုင်ပြီးတည်ဆုံးသူ2ယောက်နဲ့ဒဏ်ရာသူ4ယောက်ရှာဖွေတွေ့ရှိထားတယ်လို့လူမှုကူညီရေးအဖွဲ့တချို့က VOE ကိုပြောပါရယ
်ကုမ္ပဏီဝန်ထမ်းတွေပေါ့တကြီးနဲ့လုံးလုံးပဲစီဒီမိုင်းဆွဲတဲ့သူကြီးအကုန်ပါတာပေါ့30အထက်မှာရှိပါတယ်နော်ခြေသေးကြီးကျင်ရကြတော့ကျွန်တော်နားလိုက်ပါပြီဘာလို့လဲဆိုတော့ဇက်လုံးကဖြစ်ပြီးတော့ရှိမပါဘူးတော့ဒီရှင်းရဆိုတော့လုံးဝပြေချန်သွားတာပေါ့နော်ကျင်းနှခမ်းတော့ကားပေါ်ပါရှိတယ်ကျွန်တော်တို့လုံးနောက်ပေါ်ကကျွန်တော်တို့ဒီရှောက်ကိုခြေသေးလေးလေးရတယ်အလောင်းလောင်းရတယ်ပြီးလို့ရှိရင်ကျင်းကျူတဲ့ချိန်မှာကျွန်တော်တို့ခြေသေးလေးရောက်ပြီးပြန်ရရတယ်ကျွန်တော်ဒီရောက်တော့လက်ရှိကဖားကန်ပြည်ကိုပို့ဆောင်တာပေါ့နော်
။ကြောက်စိမ့်တူဖို့နေတဲ့လုပ်ငန်းကတော့ဥချိုကုမ္ပဏီဖြစ်တယ်လို့တချို့ကပြောပါတယ်။အခုအခင်းဖြစ်ပေါ်တဲ့လုတ်ကွက်ကျင်းတဲ့ကိုပဲပြီးခဲ့တဲ့3လလောက်ကဘေးနားကရေကန်ပြိုကျခဲ့ပြီးကြောက်စိမ့်တူဖို့နေတဲ့အလုပ်သမား30ကျော်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။2021ဒီဇင်ဘာတုန်းကလည်းမနမော်ရဲကရေကန်တဲ့ကိုမြေစာပုံပြိုကျပြီးတော့လူ10ယောက်လောက်သေဆုံးခဲ့ပူးပါတယ်။ဒီစားပုံပြကြပြီးလူတွေမကြခဏသည်ဆုံးကြရတာဟာအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစတာအရေးဆောင်ကြည့်ရေးအဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ
ဖားကန်ကြောက်စိမ့်တွင်မြေပြုံမှုမှာသေဆုံးသူတချို့တွေ့ရှိတဲ့တဲ့ရင်ကိုစီသူပြောပြပေးခဲ့တာပါဒီညအတွက်ရန်ကုန်ကတဲ့ရင်ပြပုချက်တွေကတလောက်ပါပဲရှင် VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေးတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါသေးတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာနေ့စမှာတော်တာရှင်များရှင် VOA American တဲ့ရဲ့2024ခုနှစ် March 12ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေ line to meter 19 kHz 15653line to meter 25 kHz 11803line to meter 32 kHz 9339line to meter 190 kHz 1505တို့ကနေဓာတ်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ် UNESCO အသိအမှတ်ပြုပိုလန်အကအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးမြန်မာနိုင်ငံတောင်သူလယ်သမားနေ့သမိုင်းအကြောင်းပြောပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာမတ်လ၂ရက်နေ့တုန်းကတောင်သူလယ်သမားနေ့ဆိုပြီးတော့နှစ်တိုင်းလူလူအတိမတ်ပြုဖော်ပြကြအထိမ့်မှတ်တွေပြုလုပ်ကြပါတယ်ဒီဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးတော့ပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုဆက်အာဏာရှင်တွေကအာဓမ္မသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူတွေကတတော်ကိုနေပါပါတယ်ဒါနဲ့ပတ်သက်ပြီးတော့လေ့လာထားတဲ့ကိုခင်မောင်စိုးမင်းကနေပြီးတော့အခုလိုစူးစီးတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမ်မတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်အာဏာသိမ်းပြီးတနှစ်အကြာမှာတော်လန်ဟေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်သူလယ်သမားနှီးနှောပလဲပွဲတွေကိုအကြီးအကျယ်ခံခံနာနာကျင်းပခဲ့ပါတယ်တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လန်ဟေးကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးဆက်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့ဆက်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲဆက်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်တို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်ပေါ့နော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လှန်ရေးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒီဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းဟေးကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထန်းတောင်သူတွေဟာပထမဆုံးအထည်နာတဲ့အထဲမှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်။အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့သီးစားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကသီးစားချထားရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာသီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင့်ပြဋ္ဌာန်းထားတာဖြစ်ပါတယ် အဲဒီလိုစစ်အာဏာသိမ်းတော်လှန်ရေးကောင်စီတက်ပြီး9နှစ်အကြာ1969ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်။အဲဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သယ်ယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စဘာကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလုပ်ဆောင်ခဲ့ပါတယ်။ဒါအပြင်သီးနှံတာဝန်မချေရင်တမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအတီလဲဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာနာသိန်းနဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိန်းနဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်စ်မှန်နေလို့ထင်ကုန်ကြပါတယ်။အမားကြာအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်။အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လဲပါဝင်ပါတယ်။အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုဇော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်။
အာနာသိန်းနဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်းသူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီဟာတောင်းသူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့ကမြင်ပါတယ်ကြေးလက်တောင်းသူလေးတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်းသူလေသမားလေးရဲ့ရှေ့ကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်းသူလေသမားနေလည်းဖြစ်ပါတယ်ဗျ
အဲ့ဒီလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုစ조사ပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလစန်းစစ်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး1988ဩဂုတ်လရှစ်လီလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြားမှုနဝတနိုင်ငံတော်အေဂျန်တာယာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘိုတွေကိုကြိုးစီးပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆေးအာနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးဆေးအာနာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်။အဲ့ဒီလိုဆေးအာနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေးလာမှုမရှိကြပဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့တောင်သူလယ်သမားနှင့်တမိုင်းကြောင်းအကြောင်းမြေကြီးဩဇာအစီအစဉ်မှာကုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးကြပါမယ်။ဖေဖော်ဝါရီလ၁ရက်နေ့ဟာမြန်မာစစ်တပ်အာဏာသိမ်းတာ၃နှစ်တင်းတင်းပြည့်ခဲ့ပြီးဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့ကလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတာဟာ၂နှစ်တင်းတင်းပြည့်ခဲ့ပြီးဖြစ်ပါတယ်။ဒီလိုနှစ်တွေကြာလာပေမဲ့မပြီးဆုံးသေးတဲ့စစ်ပွဲတွေနဲ့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောင်စာကတင်ဆက်ပေးထားပါတယ်ရှင်
2024ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့မှာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့တာဟာ2နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်။ဒီလိုနှစ်တွေကျော်လာခဲ့ပေမဲ့မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစိုးရရဲ့တိုက်ပွဲတွေဟာညှော့ချမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲကလည်းကြာလည်အချိန်ကိုမြင့်တက်လာနေဆဲပဲဖြစ်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်နဲ့မြန်မာပြည်သူစစ်အပေါ်ရှစ်ဆက်ဖြစ်လာနိုင်မဲ့အခြေအနေအပြောင်းလဲတွေအကြောင်းကိုမီစီမသတင်းခန်းစီမံကတ်ကွယ်မှုအယ်ဒီတာဖြစ်တဲ့ဦးစင်ဝင်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
ယူကရိန်းကိုရုရှားယူကရိန်းကိုကျူးကျော်တော့ဟာမြန်မာမှာအာအကြောမူးမင်းအောင်လိုင်ကအာနာသိမ့်မှုကြိုတင်ကြံစီတဲ့အခါမှာမြင်တာနဲ့သွားတူတယ်ရုရှားယူကရိန်းကိုနှစ်ရက်ထဲနဲ့အပြီးသိမ့်နိုင်လောက်မယ်လို့ပူတင်ကအာမှန်းခဲ့တယ်အလားတူပဲအဲဗိုလ်ချုပ်မင်းမင်းအောင်လိုင်ကမြန်မာပြည်အာနာသိမ့်တာလာပိုင်းလေးအတွင်းမှာပဲအလုံးပြီးသွားမယ်ငြိမ်းချမ်းသွားမယ်သူရဲ့အာနာသိမ့်မှုအောင်မြင်သွားမယ်လို့အဲ့လိုမျိုးဟိုမြင်ခဲ့ကြတာအဲ short တွက်ခဲ့ကြနှစ်ခုစလုံးကဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲတိမ့်နိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာ assess လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့အကျူးကျော်စစ်ကိုတောင်းလှန်မယ်ဆိုတော့ဇယ်လန်စကီးရဲ့ဆုံးဖြတ်ချက်ကအပြောင်းအလဲဖြစ်သွားစေတယ်ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့ရုရှားနေပြီးတော့ကျူးကျော်တဲ့စစ် offensive ကိုယူကရိန်းကတောင်းလှန်နိုင်တယ်အဲဟိုကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုပ်ဆုပ်ဟိုဟာရုရှားတပ်တွေကရုပ်ရုပ်ဆုပ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ဘက်မှာနယ်မြေတွေတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်အဲ့လိုနဲ့အဲယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့လုပ်စစ်ဆင်တာပေါ့လေအဲလောက်ခဲ့တယ်ဒါမဲ့ပြန်ပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက်အင်အား fire power ကဒီရုရှားကိုမရှင်းလာတော့ဘူးထိုးစစ်ခဲ့တဲ့ဘောတရားအရသူက fire power ပို့လို့တယ်နောက်ပြီးတော့စစ်တီအရေးအတွက်တွေပို့လို့တယ်เนาะအမျိုးစုံပေါ့သူကိုယ့်ဘက်ကအင်အားတွေကြီးမှာယူကရိန်းရဲ့အာဏာချုပ်ကသူ့မှာခင်မီလေတပ်မရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်ဆင်တာမှာအများကြီးအကန့်အသတ်တွေဖြစ်သွားတယ်နောက်ဆုံးထိုးစစ်ဆင်တာကကြတော့ယူကရိန်းကရှုံးနေတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအကြိမ် defense လုပ်ဖို့ကဟိုကခုခံစစ်လုပ်ဖို့အတွက်ကိုသူကစ조사နေရရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်ထပ်ထိုးစစ်အသစ်ကြီးဒါပေမဲ့အဲဒီထိုးစစ်အသစ်ကြီးကရုရှားဟိုယူကရိန်းကိုတင်တယ်တာမကတော့ဘယ်နဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့အဲဥရောပနိုင်ငံလေးတွေကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကNATO အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက် NATO နဲ့ထိတ်တိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ်နော်ဒါကသို့တော်လည်းပဲအဲတစ်ဖက်မှာဘာဖြစ်လဲဆိုတော့ယူကရိန်းရဲ့စစ်လက်နက်တွေကိုအဓိကကြောထောက်နောက်ခံပေးထားတဲ့စစ်လက်နက်တွေအတွက်ကိုပေးထားတဲ့အမေရိကန်မှာလည်းသူ့ရဲ့ပြည်တွင်းနိုင်ငံရေးကတက်ရောက်မှုရှိနေတယ်ပြည်တွင်းနိုင်ငံရေးမှာဒီယူကရိန်းကိုစစ်လက်နက်ထောက်ပံ့မှုအတွက်ကိုအဓိကဒီမိုကရက်ဒီဘိုင်ဒန်အစိုးရပေါ့နော်ဂျိုးဘိုင်ဒန်အစိုးရနဲ့ဒါပေမဲ့ယူကော့ပွဲမှာဘသူတွေတက်လာမယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အပြောင်းလဲဖြစ်နိုင်တယ်အခုမှဟိုဘက်ကွန်ကရက်ချ်မှာဟိုဒီဆီလက်နဲ့ထောက်ပံ့မှုဟိုယူကရိန်းဟိုကိုအလူငွေတွေဒီကအကန့်တခံနေရတဲ့အနေအထားဖြစ်တဲ့အခါယူကရိန်းကအကြီးအကျယ်အကြက်တွေကြုံပါတယ်အဲဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒါတွေကြောင့်မကပဲနဲ့အဲဣသရေလ်ဟာမတ်ကိစ္စပေါ်လာတဲ့အတွက်အဲကဘာနိုင်ငံရေးရဲ့ပဟုချက်ကအဲ့ဒီဘက်ကိုပြောင်းထွက်သွားတယ်ယူကရိန်းကတော့မှမိမ့်မိမ့်ဟိုပါပေါ့ဒုတိယအဆင့်ဖြစ်သွားတယ်အဲ့လိုဒီအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့နော်မြန်မာပြည်ဘာတော့ယူကရိန်းလိုဟာမျိုးကဥရောပယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါရုရှားကဆက်ပြီးတော့တိမ့်လာနိုင်တယ်အဲ့ဒါဆိုရင်ဒီဒီမိုကရေစီနဲ့လူခွင့်ရေးတွေအတွက်liberal war ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကကိုပါချိန်ချောင်းမှုတွေဖြစ်လာတော့သူကဒီနိုင်ငံရေးမှာဒါကိုသူ city ဟိုဟာ trap လို့ခေါ်တာပေါ့နော်အဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားကချီအိုဟို super power ဟိုဒီတစ်ခုတည်းတော့ဟိုဘဟုပါဝါကကျော့နေလာတဲ့လို့မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်ဖို့အတွက်လှုပ်လာကြတာပေါ့အဲ့တော့ capacity ဖြစ်လာနိုင်တာဆိုအခုလဲပြောရလို့ရှိရင်တော့ဟိုမတူတော့မတူတာကဟိုတုန်းကတော့ဒုတိယ capacity တို့ဘာလို့က နိုင်ငံဆိုဟိုဟိုဟို50ကနေပြီးတော့တွဲပြီးတော့တိုက်တာအခုလည်းတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ်ဘူးကဘာစစ်အဲလောက်အဆင်မဟုတ်ပေမဲ့လည်းအဲဟိုစစ်တွေကတော့ဖြစ်နေတာပါပဲเนาะအခုဆိုဟိုဟိုဟိုအီရန်ပတ်သက်တဲ့အတွက်အဲဟိုမှာအာဖရိကမှာလည်းဆစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မီဒယ်အစ်မာဖြစ်တယ်ဟာဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကျေပြန့်လာနိုင်လားဆိုတော့ကျေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာ
ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထင်စစ်တို့ရဲ့အခြေအနေတွေပေါ်တုံ့တက်ချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်လူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီကနေ့အင်္ဂါနေ့အမေရိကန်ပြည်ထောင်စုမှာပါတီတွင်သမ္မတရွေးကောက်ပွဲထပ်မံကျင်းပဖို့ရှိတဲ့အတွက်မဲဆန္ဒရှင်တွေထပ်ပြီးတော့မဲပေးဖို့ပြင်ဆင်နေကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြိုင်ဘက် Republican Party ကဒေါ်နယ်ထရမ့်တို့လည်းမဲရလဲအပြောင်းလဲဖြစ်နိုင်ခြင်းများတဲ့ဂျော်ဂျီယာပြည်နယ်ကိုတွားပြီးတော့အပြိုင်စည်းရုံးနေပါတယ်ဘိုင်ဒန်ရော Trump နှစ်ယောက်စလုံးပါတီကိုစားပြုသမ္မတတွေအဖြစ်တရားဝင်ရွေးချယ်ခံရဖို့နှီးလာချိန်မှာပဲအကြောင်းအရာတွေတော်တော်များများကိုအခြေတင်စတင်ပြီးတော့ညှင်းခုန်နေကြပါတယ်။ VOA သတင်းတော် Veronica Beltares Iglesias သတင်းပေးပို့ထားတာကိုတော့ဦးသိန်းထကူကပြောပြပါမယ်ရှင
်။ Here's a guy who was you got with maybe the car.အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ခွင့်ကိုအလေးထားစဉ်းစားရလိမ့်မယ်လို့သမ္မတဂျိုးဘိုက်ဒန်ကဂျော့ချပြည်နယ်အတ္တရန်တာမြို့ကပါတီတွင်ပထမရွေးကောက်ပွဲတိုင်ခင်မဲဆယ်စည်းရုံးပွဲမှာပြောဆိုသွားပါတယ်။သူ့ရဲ့ပြိုင်ဘက် Republican Party ကသမ္မတဒေါ်နယ်ထရမ့်ရဲ့တည်ထားဖြစ်ချခွင့်နဲ့ပတ်သက်တဲ့သမိုင်းကြောင်းကိုကြည့်ဖို့မဲဆန္ဒရှင်တွေကိုအခုလိုသတိပေးပြောဆိုသွားပါတယ
်။ He came to office to term and see of Roe v. Wade overturned.
တရီဒါဖြတ်ချခွင့်ဆိုင်ရာစီရင်ထုံးရိုဗီဝိတ်ကိုပြောင်းလဲပယ်ချလိုက်တဲ့အချိန်သူတမရအဖြစ်တာဝန်ယူခဲ့တာပါဒီလိုပယ်ဖြတ်လိုက်တာကိုသူကိုယ်တိုင်အောင်ပွဲခံဂုဏ်ယူခဲ့တာပါသူ့ဆန္ဒအတိုင်းပါပဲပီနေရီမှာဆရာဝန်တွေကိုရာဇဝတ်သားအဖြစ်သတ်မှတ်ပြီးအာဓမ္မကျင့်ခံရသူတွေပဲဖြစ်ဖြစ်မိသားစုအဝင်ဝိုင်းနဲ့အတင်းယူလို့ရတဲ့ကလေးတွေအတွက်ပီနေရီကအခုကြီးရတာမျိုးတွေကိုတားမြစ်ခဲ့ပါတယ်
မျိုးသမီးတွေရဲ့မျိုးဆက်ပေါ်ချမ်းမာရေးဆန္ဒခွင့်ရေးတွေပြန်ပြီးရအောင်သူကူညီမဲ့အကြောင်းကိုလည်းသမ္မတဂျိုးဘိုင်ဒန်ကဂျော်ဂျီယာပြည်နယ်မှာပြောဆိုသွားပါလိမ့်စနေနေ့ကသမ္မတဒေါ်နယ်ထရမ့်ကလည်းဂျော်ဂျီယာပြည်နယ်နောက်မြောက်ပိုင်းမှာမဲဆွယ်စည်းရုံးပွဲကျင်းပပါလိမ့်မကြသေးခင်ကသမ္မတဘိုင်ဒန်ပြောခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဝေဖန်ထိုးနှက်ပါလိမ
့် Whether you are a Republican an independent or a disillusioned
ခင်ဗျား Republican ပဲဖြစ်ဖြစ်ပြီးခြားလွတ်လပ်တဲ့သူပဲဖြစ်ဖြစ်စဝေးစွာရောင်းနေတဲ့ဒီမိုကရက်ပဲဖြစ်ဖြစ်အတော်များများဒီလောက်ဆိုးွားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုနားထောင်ရမှာပါပဲ။လိန်ညာလှည့်ပြားတဲ့ဘိုင်ဒန်ကအမေရိကန်ပြည်ထောင်စုအကြောင်းအရင်မပြောဘူး။ယူကရိန်းအကြောင်းကိုစပြောတယ်။ဂျိုးဘိုင်ဒန်ဟာအမေရိကကိုဒေါသတကြီးအော်ရမှာမဟုတ်ပါဘူး။အမေရိကကသူ့ကိုဒေါသတကြီးနဲ့ပြန်အော်ရမှာပါ
။သမ္မတဘိုင်ဒန်ရဲ့လူဝေမှုကြီးကြပ်ရေးမူဝါဒတွေပေါ်မှာလဲသမ္မတဒေါ်နယ်ထရမ့်ကဝေဖန်ပြောဆိုပါတယ်။ပြည်ကရဖေဗူလာ22ရက်နေ့ကအတ္တလန်တာမြို့ဂျော်ဂျီယာတက္ကသိုလ်ကသူနာပြုတင်တဲ့သူလိုက်ကန်ရယ်လီအသက်ခံရတဲ့ဖြစ်ရပ်ကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုထဲကိုဝင်လာတဲ့ရွှေ့ပြောင်းဝင်ရောက်လာသူဗန်နီဇွဲလားနိုင်ငံသားတယောက်ရဲ့လက်ချက်နဲ့တည်ဆုံးခဲ့တာဆိုပြီးသူကထောက်ပြပြောဆိုသွားပါလေ
He was an illegal migrant and he shouldn't have been in our country
တရီတက်တဲ့သူကတရားမဝင်ဝင်လာတဲ့သူကျွန်တော်လက်ထက်မှာဒီလိုလူမျိုးဘယ်လိုမှဒီတိုင်းပြည်ကိုရောက်လာမှာမဟုတ်တယ်လို့ဘယ်တော့မှရောက်မလာသင့်ပါဘူး။ဘိုင်ဒန်ဟာတရားမဝင်ရွှေ့ပြောင်းလာသူတွေအမေရိကန်ပြည်ထောင်စုထဲဝင်လာနိုင်အောင်နေရပ်ပြန်ပို့တာတွေမလုပ်ဘဲကင်းလွတ်ခွင့်ပေးတဲ့မူဝါဒကိုကျင့်သုံးနေပါတယ်
။သမ္မတဘိုင်ဒန်ကတော့ Lincoln Rally ကိုတတ်တယ်လို့တန်တရားရှိတဲ့သူအကြောင်းကိုပြောဆိုတဲ့အခါမှာတရားမဝင်ဆိုတဲ့အသုံးအနှုန်းကိုသုံးလုံးခဲ့တဲ့အတွက်ပြန်ပြီးတော့နောက်ပိုင်းမှာတောင်းပန်ပြောဆိုပါတယ်။မှတ်တမ်းမှတ်ရမှရှိတဲ့သူလို့ပြောင်းလဲသုံးလုံးပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သူလုဆောင်ခဲ့တာဒီကိုကောက်ွေပြောဆိုသွားပါလေ
I introduced a comprehensive plan to fix our immigration system
လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်မဲ့ပြီးပြည့်စုံတဲ့အစီအစဉ်တွေကိုကျွန်တော်မိတ်ဆက်ပေးခဲ့ပါတယ်ငယ်ကြားကိုလုံခြုံအောင်ပိတ်ဖို့ငယ်စဉ်ကတည်းကအမေရိကကိုရောက်လာသူတွေနဲ့မိသားစုတွေကာယောဂကာလတခြားကျွန်တော်တို့ကိုကူညီခဲ့တဲ့မရှိမဖြစ်ဝန်ထမ်းတွေကို ကျွန်တော်တို့လူအဖွဲ့အစည်းအတွက်အရေးပါတဲ့သူတွေအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်လမ်းဖွင့်ပေးဖို့အစီအစဉ်မှာ
သမ္မတဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရန့်ရောသတင်းဘက်ကမဲဆွယ်ပွဲဒီမှာတူညီတာကတော့မဲယုံတွေကိုသွားပြီးတက်ဆိုင်ရာပါတီရဲ့သမ္မတလောင်းကိုထောက်ခံရွေးချယ်ကြဖို့ရည်ကြီးနေပြီဆိုတာပါပဲဒေါ်နယ်ထရန့်က
And I ask you to join us on the noble quest.
ဒီတိုင်းကိုကဲတင်ဖို့မွန်မြတ်တဲ့လုပ်ငန်းပူးပေါင်းဆောင်ရွက်ကြဖို့ခမည်းတော်ကိုတောင်းဆိုခြင်းပါတယ်။စိတ်မချမ်းမြေ့ပွေရအိမ်မက်ဆိုးကြီးလိုဖြစ်နေတဲ့ဘိုင်ဒန်ရဲ့သမ္မတတက်တန်းကိုအမြဲပြောင်းလဲပြဖို့လိုပါတယ်
။သမ္မတဘိုင်ဒန်ကလည်
း The contest between competing forces in the battle for the
ဒီပွဲဟာတိုင်းပြည်ရဲ့စံတန်ပိုးထားမှုတွေကိုယုံကြည်တဲ့အင်အားစုနဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုရှေ့ကိုတွန်းပို့ထက်နောက်ပြန်ဆွဲကျင်သူတွေအကြားရှင်ပြိုင်နေတဲ့ပွဲပ
ါအင်ဂါနေဟာဝိုင်ဂျွန်မစ္စစ်ပီပြည်နယ်ဝါရှင်တန်နဲ့ဂျော်ဂျီယာပြည်နယ်တွေမှာပါတီတွေသမ္မတလောင်းရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်အဲ့ဒီပြည်နယ်တွေရဲ့ဒသိတစ်ပိုင်းပဲဖြစ်ဖြစ်အားလုံးပဲဖြစ်ဖြစ်အနိုင်ရတဲ့ကိုယ်စားလှယ်အရေးအတွက်ကနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတလောင်းဖြစ်ဆိုတင်သွင်းတဲ့အခါပါတီတွေသမ္မတလောင်းဖြစ်တရားဝင်နိုင်ရဖို့ပံ့ပိုးမဲ့အင်အားတွေဖြစ်ကြောင်းပါခင်
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုဦးသိမ့်ထိုင်ဦးကတင်ဆက်ပေးခဲ့တာပါရှင်။အခုတော့ကမ္ဘာတစ်လခီးသွားအစီအစဉ်အလှည့်ပါ။ပိုလန်နိုင်ငံဂျေးလက်ဒေသတွေမှာအစားပြုကြရကနေဥရောပတော်ဝင်အခမ်းအနားတွေမှာပါမပါမဖြစ်ကခဲ့ကြတဲ့အကကို UNESCO ကုလသမဂ္ဂ UNESCO ကထိန်းသိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်သတ်မှတ်ခဲ့ပါတယ်။လူမှုအတိုင်းဝိုင်းတွေကြားညှိညွတ်မှုတင့်မြတ်မှုကိုကိုစားပြုတဲ့ကန်နီကဟန်တွေကိုမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လခီးသွားအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင်။
ကနဝင်တေးသွားအလိုက်အမျိုးသမီးအမျိုးသားဟန်ချက်ညီညီကကြတာကို ballroom dancing ကနီးတမျိုးလို့အများသိထားကြပါရယ်လွန်ခဲ့တဲ့နှစ်ပေါင်း200ကျော်ကဥရောပနန်းတော်တွေလူချမ်းသာတွေခက်ခက်နာနာကျင်းပတဲ့ဧကန်ပွဲကြီးတွေမှာမပါမဖြစ်ကခဲ့ကြတဲ့ဒီကနီးကဟန်ကို polonaise လို့ခေါ်ပါရယ်ပိုလန်နိုင်ငံမှာ18ရာစုလောက်ကစားခဲ့တယ်လို့ယုံကြည်ထားတဲ့ရိုးရာအကတခုဖြစ်ပါရယ်ပိုလန်လူမှုအတိုင်းဝိုင်းတွေမှာပျော်ပွဲရှင်ပွဲတွေလုပ်ကြတဲ့အခါအမျိုးသမီးအမျိုးသားဝိုင်းဖွဲ့ကကြတဲ့အကလည်းဖြစ်ပါရယ်မူလကလမ်းလျှောက်အကားလို့ခေါ်ခဲ့ကြတဲ့အကားကနောက်ပိုင်းမှာတော့ဥရောပတလွှားပါတီပွဲတွေမှာမပါမဖြစ်တဲ့အကားဖြစ်လာခဲ့ပါတယ်။ဟမ်ပန်အပြစ်နဲ့ညီညီညာညာကကြတဲ့ Polonaise အကားဟာ Johann Sebastian Bach, Wolfgang Amadeus Mozart, Frederick Chopin တို့လိုကမ္ဘာကျော်ဂန္ဓဝင်ဂီတအကျော်မော်ကြီးတွေအတွက်လှပတဲ့ဂီတတေးသွားတွေဆက်ဆိုဖို့စိတ်ကူးစိတ်တန်းတွေဖြစ်စေခဲ့တယ်လို့ဂီတသမိုင်းပညာရှင်တွေကပြောပါတယ်။ပိုလန်နိုင်ငံကမိသားစုပွဲတွေ၊ကျောင်းပွဲတွေမှာအစဉ်လာတစ်ခုအနေနဲ့ကားခဲ့ကြတဲ့ Polonaise ကနီးမှလူကြီးလူငယ်ပါဝင်ကားနိုင်ကြပါတယ်။အမျိုးသမီးအမျိုးသားစုံတွဲကားရတဲ့ကနီးကစီးချက်နဲ့အညီတိမ့်သိမ့်မွေးမွေးလှုပ်ရှားကားနေဖို့ကအဓိကအရေးအကြီးဆုံးဖြစ်တယ်လို့ကားသူတွေကရှင်းပြပါတယ်
။ Polonaise przede wszystkim najważniejsze jest to, żeby cała grupa
Polonaise အကမှအရေးအကြီးဆုံးကအုပ်စုလိုက်တညီညာတဲ့ကားရတာဖြစ်ပါတယ်။မျိုးသားတွေအနေနဲ့တိတ်ခါတည်တည်တဲ့ကိုနေဟန်ထားရှိဖို့အသိအရေးကြီးတယ်လို့မြို့သမီးတွေအနေနဲ့လည်းတိမ်မွေ့ကြော်ရှင်ပြီးအိမ်ရီလေးနဲ့ကဖို့အသိကိုအရေးကြီးပါတယ်
။ဝါဆောတက္ကသိုလ်ကားဆက်ယုံကြည်မှာပိုလန်ဂီတာမှူးကြီးတယောက်ရေးဆက်ပြီးတော့တက္ကသိုလ်အကားဆရာတင်ပြတဲ့ကားခွက်တွေနဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကားနေကြတာဖြစ်ပါတယ်
။ Ma wyjątkową duszę i wyjątkowo
ဒီအကားရဲ့သူမတူထူးခြားမှုကလူတယောက်ရဲ့ခံစားမှုကိုတိမ်မွေ့တဲ့အနည်းနဲ့ပြသရတာဖြစ်ပါတယ်။ပြောမယ်ဆိုရင်တစ်ဖက်မှာတိတ်ကိုလေးနက်မှုရှိတယ်ဆိုတာပြသတယ်လို့တစ်ဖက်မှာလည်းလက်ရည်လှုပ်ရှားဟန်ကိုနဲ့တွဲကြတဲ့သူကိုကြည့်တဲ့အချို့တွေကတယောက်နဲ့တယောက်နီးစပ်မှုရှိတယ်ဆိုတာပြသဖို့တိတ်ရေးကြည့်ပါတယ်တစ်ချိန်တည်းမှာနှစ်ယောက်စလုံးကအင်တွေရှိရှိလှုပ်ရှားကပြရတာဖြစ်ပါတယ
်အခုလိုမျိုးပိုလန်နိုင်ငံယဉ်ကျေးမှုတစ်ခုအနေနဲ့တံပိုးထားကြတဲ့ Polonaise အကကိုဆိုဗီယက်ပြည်ထောင်စုပိုလန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့ခေတ်တွေမှာပိတ်ပင်တာခံရပူပါတယ်အခုတော့drug to မရှိတဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်းထဲမှာကုလသမဂ္ဂ UNESCO က2023ဒီဇင်ဘာလတုန်းကပဲထည့်သွင်းခဲ့ပါတယ်။ဆီလုံးညီညွတ်မှုတင်းမြတ်မှုဒန်းတူညီမျှမှုကိုကိုးစားပြုတဲ့အကဖြစ်တယ်လို့ UNESCO ကအသိအမှတ်ပြုမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။အခုလို UNESCO မှာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ပေးအောင်လျှောက်ထားဖို့စတင်စီစဉ်ခဲ့ချိန်တည်းက Facebook လိုလူမှုကွန်ရက်တွေပေါ်မှာထောင်တောင်းချီအားပေးထောက်ခံခဲ့ကြတယ်လို့ပိုလန်နိုင်ငံယဉ်ကျေးမှုနဲ့ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးဝန်ကြီးကAP သတင်းဌာနကိုပြောပြပါရတယ်။ ဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာနှစ်ဆင်ကျင်းပတဲ့ဗီယက်နာအော်ပရာဘောကာပွဲကြီးမှာဆိုရင်ဒီကနေ့အထိပိုလနက်စ်အကနဲ့ပွဲကိုစတင်ဖွင့်လှစ်တာဖြစ်ပါတယ်နိုင်ငံတကာမှာအတိအမှတ်ပြုခံထားရတဲ့အကမှုထိမ့်သိမ်းရမယ့်ယဉ်ကျေးမှုအမွေနှစ်တခုအဖြစ်သတ်မှတ်ခံရတာလို့ဝါစောတက္ကသိုလ်ဂီတဘာမောက်ခါကတုံ့သက်ပါတယ
်ပိုလနက်စ် niewątpliwie zasługuje na wpisanie na listę
UNESCO ရဲ့ကမ္ဘာအမွေနှစ်စီးရင်ထဲမှာဒီအကထည့်သွင်းခံရတာကပိုလန်လူမျိုးတွေအတွက်တင်တာမဟုတ်ပဲနိုင်ငံတကာမှာပါအစဉ်လာတစ်ခုအနေနဲ့ကားကြတာကြောင့်ဖြစ်တယ်ဆိုတာတန်လျာရှိစရာမလိုပါဘူးဘောရူမ်ဒန်စ်ကနေ့တခုဖြစ်ကြည်ကြဲပြန့်ပြန့်အတိအမှတ်ပြုထားကြတဲ့အကဖြစ်ပါတယ်၁၈ရာစုအစောပိုင်းကလေးကစလို့ဥရောပနန်းတွင်ဧကန်ပွဲတွေမှာဒီကနီးနဲ့ကာပွဲအခမ်းအနားကိုစဖွင့်ခဲ့ကြတာဖြစ်ပါတယ
်အမျိုးသမီးအမျိုးသားအများကြီးပါဝင်ကားကြတဲ့ကာနီးဖြစ်တာကြောင့်လူမှုအတိုင်းဝိုင်းတွေကြားစူးစီးမှုယဉ်ညင်းမှုနဲ့တင်းမြတ်မှုကိုရရှိတဲ့အကားလို့ပိုလန်လူမျိုးတွေကယုံကြည်ထားကြပါတယ်ဒါကြောင့်လဲကျောင်းကပွဲတွေစရင်ဒီအကားနဲ့စတင်ကြလေးရှိပါတယ
်ဒီကအားလုံးကိုစီးနှုံညီညွတ်စေပါလေအခုဆိုကျမတို့အတန်းထဲမှာတယောက်နဲ့တယောက်မတည့်တဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းကပွဲမှာတော့တချင်းတန်နဲ့အညီအားလုံးကတညီတညာနဲ့ကနေတာမို့ကျမတို့အားလုံးအတွက်အိမ်မက်မနေတယ်လို့ခံစားရပါတယ်
။ပိုလန်နိုင်ငံရဲ့လွတ်လပ်ရေးနေ့လို့အများပြည်သူပါဝင်ဆင်နွှဲကြတဲ့နှစ်ဆင်ပွဲတွေမှာလည်းပိုလန်နက်စ်အကနဲ့လမ်းမတွေပေါ်မှာကားကြလေးရှိပါတယ်။လမ်းမတွေပေါ်မှာလှုပ်တဲ့ပျော်ပွဲရှင်ပွဲတွေမှာလူတိုင်းပါဝင်ကနိုင်တာမို့ဒီကနေ့ခေတ်ကြီးအတွက်သိပ်ကိုတင့်တော်တဲ့အကဖြစ်တယ်လို့ဒီကြောင်သူကမြင်ပါတယ်။
Jest to gdzieś tam taka inicjatywa łącząca ludzi ze sobą i wydaje mi się w dzisiejszych czasach jest to też
bardzo ważne. Dure alon go suzi pe de aka myo phit da mo. Di ne khe lu mu atain wai ni twa taik ko aye ba de aka lu tin ma de. A ra chaung le di yin che mu asin la go thain thain tha tin ne lu jama ga ro tin ma de.
Polan ne saka ga she song ga u saung de zon rwe ga ka de poun san go naw ga lite pi lo ka ja ya da phit lo ka kwat dwe go mat tha sia ma lo ba bu.ဒါကြောင့်လူတိုင်းလိုက်ကနိုင်တဲ့အကဖြစ်တယ်လို့အကဆရာကပြောပါတယ
်။ Stotaniec który naprawdę jest bardzo prosty i
တိတ်ကိုလွယ်လွယ်ကူကူကနိုင်တဲ့အကမျိုးဖြစ်ပါတယ်။နဝင်ချိုတဲ့တေးသွားတဲ့အညီလှလှလေးဝတ်ပြီးကကြရတာမို့ကကြည့်တဲ့အကမျိုးဖြစ်ပါတယ်
။ပိုလန်လူမှုအတိုင်းဝိုင်းတွေထဲမှာ18ရာစုတွေကစလို့ဝိုင်းဖွဲ့ကလာခဲ့ကြတဲ့ပိုလန်နဲ့စကားဟာဒီကနေ့အထိလဲကျောင်းပွဲတွေမင်္ဂလာဆောင်ပွဲတွေနှစ်တကူပွဲတွေအပါအဝင်ပျော်စရာအခမ်းအနားတွေမှာမပါမဖြစ်ကကြတဲ့အကအဖြစ်နဲ့ရေပန်းစားနေစေဖြစ်ပါတယ်။လမ်းလျှောက်အကကနေဂန္ဓဝင်ဂီတစာဆိုကြီးတွေဘောရူမ်အကတချင်းရေးဆက်ချလာအောင်ဖြစ်စေခဲ့တဲ့ကာနီကဟန်တွေကိုနောက်နှစ်ပေါင်းရာချီအထိထိမ့်သိမ်းထားဖို့လိုတယ်လို့ပိုလန်လူကြီးလူငယ်လက်ခံထားကြပါတယ်ရှင်။ကျွန်မဆူမြတ်မော်မှာ
UNESCO အတိအမှတ်ပြုပိုလန်ကအကအကြောင်းမဆုမြတ်မှုတင်ဆက်ပေးခဲ့တဲ့ကမ္ဘာတရခီသွားအစီအစဉ်မှာနားဆင်ခဲ့ကြတာပါရှင်။အင်္ဂါကြရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒေါ်ရရှင်နရီနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်။အခုတော့အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြပေးပါမယ်ရှင်။
လက်သမကလုံခြုံရေးကောင်စီအနေနဲ့ဟာမတ်စ်ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ပြီးတော့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖေးဖို့အစ္စရေးနိုင်ငံသား၏ဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဂါဇာမှာဖြစ်နေတဲ့ပြည်ပခါအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့မှုတွေအကြောင်းအစင်ခံစာထုတ်ပြန်ထားတယ်လို့အမေရိကန်ပြင်သစ်နဲ့ဗြိတိန်တို့ဥဆောင်ခေါ်ယူတဲ့အဖွဲ့ဝင်15နိုင်ငံမှာလုံခြုံရေးကောင်စီအစည်းအဝေးကိုတက်လာတဲ့အစ္စရေးနိုင်ငံသား၏ဝန်ကြီးအစ္စရေးကတ်စ်ကပြောထားပါတယ်။တရုတ်ကားထုတ်လုပ်ရေးဂျီလီစီးပွားရေးလုပ်ငန်းစုပိုင်းဇီကာလျှက်စစ်ကားကုမ္ပဏီကမြန်မာအိမ်နီးချင်းထိုင်းနိုင်ငံမှာလုပ်ငန်းခွဲတစ်ခုတည်ထောင်ပြီးတော့မြန်မာအပါဝင်ဒေသတွေနိုင်ငံတွေကိုလျှက်စစ်ကားတွေဖြန့်ဖြူးရောင်းချဖို့ရှိနေပါတယ်။ဒေသတွေလျှက်စစ်ကားဖြန့်ဖြူးသူတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီနှစ်ပထမနှစ်ဝက်အတွင်းမှာပဲထုတ်လုပ်မှုတွေစတင်မှုစီစဉ်နေတယ်လို့ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဂျီလီလုပ်ငန်းစုရဲ့ဇီကာလျှက်စစ်ကားတွေကိုဒေသတွေမြန်မာလာအိုနဲ့ဖိလစ်ပိုင်နိုင်ငံတွေမှာဖြန့်ဖြူးရောင်းချသွားဖို့အတွက်သဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပြီးဖြစ်ကြောင်းနဲ့ဒီနိုင်ငံတွေမှာဒီနှစ်ဒုတိယသုံးလပတ်အတွင်းစတင်ရောင်းချမယ်ကြောင်းဇီကာလျှက်စစ်ကားထုတ်လုပ်ရေးကုမ္ပဏီပြောခွင့်ရကပြောပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲအတွင်းလွှတ်တော်နေရာအများစုအနိုင်ရထားတဲ့ပြည်ပြင်ပြောင်းလဲရေးကိုလိုလားတဲ့ Move Forward Party ကိုဖျက်သိမ်းဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုတောင်းဆိုမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ရှင်။
ဒီနေ့အစီအစဉ်ကိုမခင်လေးပြပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အင်္ဂါနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂီလ်နဲ့ဒီယန်ဝမ်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြပြခြင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA American အတန်းလွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေကျမလီပါ